COVID-19 ရောဂါရှိမရှိ9မိနစ်အတွင်းစစ်ဆေးပေးနိုင်တဲ့ကိရိယာကိုဗြိတိန်နိုင်ငံ Oxford တက္ကသိုလ်ကသိပ္ပံပညာရှင်တွေတီထွင်လိုက်ပါတယ်။ဒီကိရိယာကိုလူများပြားကိုစစ်ဆေးဖို့လိုအပ်တဲ့လေယာဉ်ကွင်းလိုနေရာမျိုးနဲ့တခြားစီးပွားရေးလုပ်ငန်းတွေအတွက်အသုံးပြုနိုင်မယ်လို့သုတေသနပညာရှင်တွေကပြောပါတယ်။ဒီ COVID-19 အမြန်ဆန်းသက်ကိရိယာတွေကို2021ခုနှစ်အစောပိုင်းလောက်မှစပြီးတော့ထုတ်လုပ်ဖို့ပြင်ဆင်မှာဖြစ်ပြီးနောက်6လလောက်မှဒီကိရိယာတွေကိုအသုံးပြုခွင့်ရနိုင်မယ်လို့မျှော်မှန်းထားပါတယ်။ဗုဒ္ဓဟူးနေ့အထိစီးရင်တွင်အရာတစ်ကမ္ဘာလုံးယောဂကုသသူ38တန်းရှိပြီးတိတ်ဆုံးသူကတသန်းကျော်ရှိပါတယ်။အမေရိကန်ပြည်ထောင်စုဟာကမ္ဘာမှာကုသမှုအများဆုံးဖြစ်ပြီးအိန္ဒိယနဲ့ဘရာဇီးကဒုတိယနဲ့တတိယနေရာတွေမှာရှိပါတယ်။တစ်ချိန်တည်းမှာပဲနိုင်ငံတွေကြားကုသယောဂကိုဘယ်လိုတုံ့ပြန်တယ်လဲ၊ဘယ်လိုရိုက်ခတ်မှုတွေရှိတယ်လဲဆိုတာတွေမှာတစ်ဖက်ဆောင်းနေမညီမမျှဖြစ်နေတဲ့အကြောင်း WHO အကြီးအကဲကပြောပါတယ်။
Almost 70% of all cases reported globally last week were from
10 countries. ဒီကိစ္စကကမ္ဘာတဝန်းကူးစက်မှုတွေရဲ့80ရာခိုင်နှုန်းဟာနိုင်ငံ10နိုင်ငံကဖြစ်ပါတယ်။အဲ့ဒီထဲကမှကူးစက်မှုတဝက်လောက်ဟာ3နိုင်ငံမှာပဲဖြစ်နေတာပါလို့ WHO ညွှန်ကြားရေးမှူးချုပ် Tedros Adhanom Ghebreyesus ကပြောပါတယ်။ဒီသတင်းပတ်ထဲမှာပဲ Johnson & Johnson ဆေးကုမ္ပဏီက COVID-19 ကာကွယ်ဆေးသုတေသနလုပ်ဆန်းသက်တဲ့လူနာတွေတဲ့အကြောင်းရင်းမဖော်ပြနိုင်တဲ့ဖျားနာတာတွေကြုံရတာကြောင့်ကာကွယ်ဆေးဆန်းသက်မှုတွေရပ်ဆိုင်ထားတယ်လို့ကြေညာပါတယ်။ Eli Lilly ဆေးကုမ္ပဏီကလည်း COVID-19 ကုသဆေးဆန်းသက်မှုတွေကိုလုံခြုံဘေးကင်းမှုအပိုင်းမှာစိုးရိမ်ရတာကြောင့်ယာယီရပ်ဆိုင်ထားတယ်လို့မနေတော့ကကြေညာထားပါတယ်ရှင်။